ရခိုင်ပြည်နယ်မြောက်ပိုင်းမှာလူပေါင်းအတိုင်းဝိုင်းနှစ်ခုကြားဖြစ်ပွားတဲ့ပဋိပက္ခကိုဖြေရှင်းနိုင်ရင်နိုင်ငံတကာအနေနဲ့မြန်မာအစိုးရနဲ့လက်တွဲဆောင်ရွက်ဖို့အဆင်သင့်ရှိတယ်လို့မနေ့ကလုံခြုံရေးကောင်စီမှာကျင်းပသွားတဲ့အလို့သဘောအစည်းအဝေးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောကြားသွားပါတယ်။လုံခြုံရေးကောင်စီရဲ့လက်ရှိအလှကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့တောက်ကြနေတုန်းကညွှန်ရမြို့ကုလသမဂ္ဂရုံးချုပ်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအနန်ပါဝင်ပြီးမြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအလို့သဘောဆွေးနွေးကြတာဖြစ်ပါတယ်။အပြည့်အစုံကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်ကြရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ကဦးဆောင်တဲ့မစ္စတာကိုဖီအာနန်ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေကိုစခန်းတွေမှာပြန်ထားတာမျိုးမဟုတ်ဘဲနဲ့မိမိတို့နေအိမ်တွေမှာပြန်လည်နေနိုင်အောင်အသေးအချာလှုပ်ဆောင်ပေးဖို့ကိုဖီအာနန်ကမြန်မာအစိုးရကိုအခုလိုတိုက်တွန်းခဲ့ပါတယ
်။ This is not going to be easy.They will only go back if they have a sense of security and confidence that their lives will be.
ဒါလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။သူတို့ဒုက္ခသည်စခန်းမှာမထားတော့ဘူးဆိုတော့ကျွန်တော်တို့ဘက်ကအာမခံချက်ပြနိုင်မှသာသူတို့ကလည်းလုံခြုံပြီးပုံမှန်ကောင်းမွန်တဲ့ဘဝရမယ်လို့ယုံကြည်လာမှသာပြန်လာနိုင်ရမှာဖြစ်ပါတယ်။သူတို့ကိုမျိုးရွာတွေမှာဝန်ထွက်သွားလောက်ခွင့်ပေးရမှာဖြစ်တယ်လို့သူတို့ဘဝပြန်လည်တည်ဆောက်ရေးမှာလည်းအကူအညီပေးရမှာပါ။
လုံခြုံရေးကောင်စီရဲ့အလှကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစည်းအဝေးနဲ့မနေ့တောက်ကြနေ့ကညွှော်မြို့ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့ Aria Formula Meeting အလို့သဘောဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့ Mr. Kofi Annan ကမြန်မာအစိုးရကိုအဲ့ဒီလိုတိုက်တွန်းခဲ့တာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အလို့သဘောဆွေးနွေးပွဲမှာရခိုင်ပြည်နယ်အကြံပေးကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာပါအချက်တွေကိုကော်မရှင်ဥက္ကဋ္ဌ Mr. Kofi Annan ကအဓိကရှင်းပြခဲ့ပါတယ်
။ Given the discussion we had this afternoon that the international community is prepared to engage Myanmar and work on a common road map
လောမယ့်ချက်လက်တွေအများကြီးအစီရင်ခံစာထဲမှာပါပါတယ်စီဝိုင်းနဲ့လူမှုရေးပြည်လဲတိဆောက်ရေးကစပညာရေးကျန်းမာရေးနဲ့လွတ်လပ်စွာလှုပ်ရှားတော်လောက်ခွင့်နဲ့ရရှိရေးပါဝင်မွတ်စလင်လူမှုတိုင်းဝိုင်းတွင်အဓိကပြဿနာဖြစ်နေတဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုတဲ့လုပ်ငန်းဒီလိုလူတိုင်းဝိုင်းတစ်ခုစလုံးပါဝင်ပြီးတော့ဆွေးနွေးရမယ့်ကိစ္စအရအများပြားကိုဖြစ်ရှင်းဖို့လိုတာကိုလည်းဒီအစီရင်ခံစာမှာထပ်သွင်းထားတာတွေ့ရမှာပါ
သူတို့ရဲ့အကြံပေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်အတိုင်းရခိုင်ပြည်ထနာဖြေရှင်းရေးမှာနိုင်ငံတကာအတိုင်းအဝိုင်းတွေအနေနဲ့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အဆင်သင့်ရှိလိမ့်မယ်လို့လည်း Mr. Kofi Annan ကပြောပါတယ
် At the meeting this afternoon is clear that everybody agrees on what is required to be done in the short term stopping the violence
ဒီနေ့ကျွန်တော်တို့ဆွေးနွေးချက်ရဆိုရင်တော့အများလက်ခံနိုင်တဲ့လမ်းပြမြေပုံတစ်ခုချမှတ်နိုင်မှုအတွက်နိုင်ငံတကာအတိုင်းအဝိုင်းဘက်ကမြန်မာအစိုးရနဲ့လက်တွဲဖြေရှင်းမှုအတွက်အစဉ်အဆက်ပြင်ထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအပေါ်အခြေခံပြီးအားလုံးသဘောတူညီတဲ့လမ်းပြမြေပုံရေးဆွဲဖို့လည်းလှုံ့ဆော်မယ်။ကျွန်တော်တို့အကြံပြုထားတဲ့အချက်တွေတိုင်းအကြောင်းအရာကိစ္စရပ်မျိုးစုံကိုအတူတူညီနိုင်လှုံ့ဆော်သွားမယ်။အခြေအနေတွေတည်ငြိမ်သွားအောင်လှုံ့ဆော်ကြရမှာလည်းဖြစ်ပါတယ
်။ဒါအပြင်ဆွေးနွေးပွဲအတွင်းအားလုံးရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ Mr. Kofi Annan ကအခုလိုပြောပါတယ
်။ The report covers a wide range of activities I'm sure you've seen from economic and social development.
ကျပ်ပမှုရရတဲ့လိုအပ်နေသူတွေထံလူသားချင်းစာနာမှုအကူအညီတွေရရှိရေးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးသွားပြီးမိမိသဘောဆန္ဒအရပြန်လာခြင်းရတဲ့သူတွေဂုဏ်သိက္ခာရှိရှိနဲ့နေရပြန်လည်နိုင်အောင်အကူအညီဆောင်ရွက်ပြီးစတဲ့ရေတို့အတွက်လုပ်ဖို့လိုအပ်တဲ့အချက်တွေကိုလည်းဒီကနေ့ဆွေးနွေးပွဲအတွင်းမှာအားလုံးကသဘောတူရဲဆိုတော့ရှင်းရှင်းလင်းလင်းတွေ့ရပါတယ
်။အလားတူပဲရခိုင်ပြည်နယ်အတွင်းပြဿနာတွေချုပ်ငြိမ်းပြီးဒုက္ခသည်တွေမိမိတို့နေအိမ်မှာပြန်လည်နေထိုင်ခွင့်ရရေးနဲ့လိုအပ်တဲ့အကူအညီတွေရရှိရေးစီစဉ်လှုပ်ဆောင်သွားဖို့လိုအပ်ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့ကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီး Matthew Ricecroft ကလည်းပြောပါတယ
် I believe that we now have an opportunity to make real progress on all of these issues for the good of all of the people in Burma
မနိုင်ငံမှာနေထိုင်ကြသူတွေအားလုံးအတွက်ဒီကိစ္စရပ်တွေကိုအပြီးတိုးတက်မှုဖြစ်ပေါ်အောင်လှုပ်ဆောင်ဖို့ကျွန်တော်တို့မှာအခွင့်အရေးတွေရှိနေပြီလို့ကျွန်တော်ယုံကြည်ပါတယ်လုံခြုံရေးကောင်စီမှလည်းဗြိတိန်နိုင်ငံကအဓိကအခန့်ကဏ္ဍကနေတာဝန်ယူထားသူဆိုတော့ဒီအခွင့်အရေးကိုမိမိရဲ့အရာသုံးချနိုင်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားကြမှာဖြစ်ပါတယ
်ကုလသမဂ္ဂဆိုင်ရာပြင်သစ်သံအမတ်ကြီး Francois Delattre ကတော့မြန်မာနိုင်ငံအတွင်းပဋိပက္ခအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
The situation in Myanmar is extremely serious 520,000 people displaced
မြန်မာနိုင်ငံရဲ့အခြေအနေကအင်တာမဆိုးရင်ရတဲ့အနေအထားမှာရှိပါတယ်လူပေါင်း9,200လောက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရန်နဲ့ချီရဲ့ကြေးရွာတွေလည်းဖျက်ဆီးခံခဲ့ရပြီးစစ်တကြလူခွေချူပေါက်မှုတွေဖြစ်နေတာပါဒီလူမျိုးတို့တပြတ်မှုကကျွန်တော်တို့ရဲ့မျက်စိရှိမှဖြစ်နေတာပါ
ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဩဂုတ်လ25ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေအတွက်ဟာ9သိန်းကျော်ရှိသွားပြီလို့ပြောပါရယ်